အနာသိန်းစစ်ကောင်စီရဲ့တပ်တွေဟာမန္တလေးမြို့ကစူလီပလီဝင်းလဲကိုဒီနေ့ဝင်ရောက်ပစ်ခတ်လို့တဦးတည်ဆုံးခဲ့ပါတယ်မန္တလေးမြို့ကအနာသိန်းမှုဆန့်ကျင်တဲ့စီးပညာမိသားစုစုပိတ်ကိုလည်းဖြုတ်ခွဲဖမ်းဆီးခဲ့ပါတယ်မြင်းငယ်မြို့မှာတော့ဖမ်းခံရမှာဆိုတဲ့သနပြသူဝန်ထမ်းတွေပါဝင်မြို့ကအများပြားတင်းရှောင်နေကြပါတယ်မန္တလေးဘက်ကလာတဲ့သတင်းအပြည့်စုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒီကနေ့ဧပြီလ15ရက်တကြံကြက်နေ့မှာတကြံကြီးကစားမဲ့အစားဆရာနာရှင်ကိုဆန့်ကျင်ဆန္ဒပြခဲ့ကြတယ်မန္တလေးမြို့ကစေဘဆိုင်ရာမိသားစုတပိတ်ကိုစစ်တပ်နဲ့ရဲကဖြိုခွဲဖမ်းဆီးခဲ့ပါတယ်။ဇယဝင်တွေစေချောင်းသားတွေပါဝင်တဲ့ဆန္ဒပြသူတွေကိုမနေ့အစောပိုင်းကဖမ်းဆီးခဲ့တဲ့အကြောင်းတပိတ်မှာပါဝင်သူတူက VOA ကိုပြောပါတယ်
။ကျွန်တော်တို့ကအဲ့မှာကိုခွဲကိုတော့စုဖို့ပြောထားတာပေါ့အားလုံးတူတူ။ကိုနာကိုခွဲကိုလေစုရမှာအဲ့နေရာမှာဒီ34.86ပေါ့။ဟုတ်အဲ့မှာစုရလောက်ထားတာကျွန်တော်တို့ကတော့စုရအချိန်တိုင်းရင်ကြိုရောက်သွားတော့အဲ့မှာတဝိုင်းမှာတော့စောင့်နေတာပေါ့။ကိုနာကြီးခွဲလဲရောက်ရောလူစုယုံပဲရှိသေးတယ်ပေါ့အဲ့ဒီနေရာမှာစစုယုံပဲရှိသေးတယ်အိမ်မှာတနက်တိုင်းနဲ့ချဲစကြရတာဟောကျွန်တော်တို့ဒီဆိုင်ကယ်ဒရိုက်လောက်ထားပေါ့နော်ဆိုင်ကယ်နဲ့ပဲတက်မယ်ဆိုပြီးလောက်ထားတာကျွန်တော်တို့ရှေ့ရမောင်းနေသူဆိုတော့ဖြစ်နေတော့ကျွန်တော်ကတော့ဒီသူကနောက်ဘက်ကရောက်လာတာကိုရဲ့စစ်တပ်ကနောက်ဘက်ကရောက်လာကျွန်တော်ကရှေ့ဘက်ကမောင်းနေသူဆိုတော့ညီမင်းတော့မရှင်းဘူးပေါ့ကျွန်တော်ကရောက်လာပြီးတနက်တိုင်းနဲ့ချက်ကြတော့အရှိတော်ပဲမောင်းလိုက်တာပေါ့6ရောက်အနည်းဆုံးဝင်းကျင်တော့စိတ်တပိတ်ချရာပါတယ်ကျွန်တော်ရောဒီအဲ့ရနေခံနေဖြစ်ပုံရတယ်ဇီးတူဇီးသားကြီးရောဖြစ်ပုံရပါတယ်မက်ဒီကယ်ဆန်နီတွေကတော့6ရောက်တော့ပါသွားရုံနဲ့လောလောဆယ်ကြားထားတာ
အခုလိုစေးပညာမီတောက်စုတပိတ်ကိုတက်ပြီးတော့ဖြူခွဲခဲ့ပြီးမကြခင်မှာပဲအဲ့ဒီနေရာနဲ့တိတ်မဝေးတဲ့စူးလီပလီရှိရာဘက်မှာပြစ်ခတ်ခဲ့လို့တယောက်ဒီဆိုးခဲ့ပါတယ်ပလီဝန်းနဲ့ဝင်ရောက်ပြစ်ခတ်ဖမ်းဆီးတဲ့အတွက်ပလီထဲမှာရှိနေတဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေပါအဖမ်းခံခဲ့ရတယ်လို့မျက်မြင်တွေ့သူတူကပြောပါတယ
်ဝေးရလက်နေရတာအဝေးလမ်းကြီးကတော့သူ့ဘောပါရက်ပြီးဟိုးသိပြတာပဲ။ဘာကြောင့်လဲဘလို့ဆိုရလဲမသိအောင်ကျွန်တော်အိုက်လာတဲ့ကိုရသူတို့အိုက်တယ်ပါဘာလို့ကားရတော့ဝင်ကြည့်ရတယ်လို့ပြောတယ်။ဝင်ကြည့်ရတော့အဲ့မှာစနက်ဖြစ်တယ်ပြောတယ်။အသေးဆုံးကတရား၊ခြားဆုံးကတရားဟောပါဘာလို့ဟိုတရားရတယ်နဲ့ရောက်။အဲ့ဒါအသက်မပြည့်တဲ့ကလေးတွေကကျတော့ဖမ်းလာတာ။ဒီဟိုတရားဦးလာဆိုတော့လေဦးလာမှာဆိုတော့အဲ့မှာပြည်ပေါ်မှာအိတ်ကြသူရှိတယ်၊နားရသူရှိတယ်၊တဖက်ကြရွကြသူရှိတယ်။၄ရောက်လား၅ရောက်လားဖမ်းလာတယ်။
မန္တလေးတိုင်းထဲမှာရှိတဲ့မြင်းငယ်မြို့မှာတော့ AB 73ရဲ့ညပိုင်းနဲ့14ရက်နေ့တွေကပြစ်ခတ်ခဲ့ပြီးတဲ့နောက်အဖမ်းခံရမှစိုးရိမ်နဲ့မြို့ကန်တော်တော်များများထွက်ပြေးတင်းဆောင်နေကြပါတယ်။အဲဒီပြစ်ခတ်မှုတွေအတွင်းတည်ဆုံးသူ6ယောက်ထက်မနည်းရှိခဲ့တာပါ။မြို့အခြေအနေနဲ့ပတ်သက်ပြီးမြို့ကန်တူက
လုံးဝတော့ငြိမ်းကြီးရဲ့ဗျ။လုံးဝတော့ငြိမ်းကြီးရဲ့။ငြိမ်းကြီးရဆိုတော့တစ်မျိုးလုံးတိုင်းရတယ်ဆိုဘယ်သူမှမရှိဟုတ်တယ်။စိတ်ဘလို့လူငယ်စုတော့ပဲကြံရတာ။တစ်မျိုးလုံးကရှေ့ရသွားကြတယ်။တမီသားလို့ဝန်ထမ်းလေးကတော့ဒီတော့ဘယ်လိုပြောမလို့ဟိုဘယ်လိုပြောမလို့ဒီဝန်ရမ်းတွေရောထုတ်တာကဗျာထုတ်ပြီးတော့မှအဲ့လိုမျိုးဆိုတော့အကုန်လုံးကရွှေ့သွားကြရတယ်ဘယ်လိုမျိုးလာဖမ်းမယ်ဆိုတဲ့တင်းနေလဲကြားနေအောင်ဆိုတော့ကြံခဲ့တဲ့မိသားစုဝင်တွေလာဖမ်းမယ်ဆိုပြီးမှအဲ့လိုမျိုးကြီးလဲပြောတာဆိုတော့သူကရွှေ့သွားကြရတ
ယ်ညင်ငယ်မျိုးဟာဝန်ထမ်းအများစုရှိတဲ့မျိုးဖြစ်ပြီး CDM လုပ်တဲ့ဝန်ထမ်းထောင်ထဲချီရှိတယ်လို့မျိုးကံတွေကပြောပါတယ်ဒီကိစ္စရဲ့ဘိုင်းတွေကစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ကြီးထိမှန်တရားရထားသူတွေဟာခွဲစိတ်ကုသဖို့ငွေကြေးအကူအညီလိုအပ်နေတယ်လို့လည်းပြောပါတယ်မန္တလေးတိုင်းကမျိုးတွေအပါအဝင်မြန်မာနိုင်ငံတဝန်းကမြို့တွေမှာတော့အခုလိုပြစ်ခတ်ဖမ်းဆီးနေတဲ့ကြားကပဲဆက်နာရှင်ဆန့်ကျင်ရေးဆန္ဒပြမှုတွေကိုညှိနှိုးဆောင်နဲ့ဆက်လုပ်နေကြပါတယ်ခင်ဗျာ